မြန်မာနိုင်ငံကနေအိန္ဒိယချင်းထိုင်းနိုင်ငံတွေကိုဒီရက်ပိုင်းအတွင်းအစုအဝေးနဲ့တရားမဝင်ဝင်ရောက်လာသူတွေများလာတဲ့အတွက်ပုံမတင်းကျပ်စွာစောင့်ကြည့်အရေးယူဖို့အာဏာပိုင်တွေပူးပေါင်းပြီးတော့စစ်ဆင်ရေးလုပ်ဖို့နေဆက်မှာရှိတဲ့ထိုင်းခဲအာဏာပိုင်တွေကိုထိုင်းပြည်ရဲ့ကညွှန်ကြားလိုက်ပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်မတ်အေးမှာတင်ပြပေးထားပါတယ
်။ထိုင်းမြန်မာနယ်စပ်ကန္နာဘူရီပြည်နယ်တွေကိုတပတ်အတွင်းရာနဲ့ချီပြီးခိုးဝင်လာတဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးမိခဲ့ပြီးတဲ့နောက်နေဆက်အားလုံးကိုတင်းတင်းကြပ်ကြပ်လုံခြုံရေးချပြီးခိုးဝင်လာသူတွေကိုစစ်စင်ရေးလုပ်ဖမ်းဆီးဖို့အတွက်ထိုင်းပြည်ထဲရေးကနေဆက်ဒေတာအာဏာပိုင်တွေကိုညွှန်ကြားလိုက်ကြောင်း FED အဖွဲ့ကအလုံသမားရေးလှုပ်ရှားသူဦးမင်းဦးကပြောပါတယ
်လက်ရှိရေးရနေပြီလေ
ဟုတ်ကဲ
့အဓိကတော့ဒီကိုဗစ်ကြောင့်ရနောက်တစ်ခုကကျတော့ဟိုအခုခိုးဝင်တဲ့လူတွေကတောက်ချောက်အရင်များတယ်လေအဲ့ဒါကြောင့်မလို့သူတို့ကနေဆက်ဒေတာတွေပေါ့အထူးသဖြင့်တော့ကျွန်တော်တို့ခိုင်းနဲ့နေဆက်ရေးတိပတ်နေတဲ့မြန်မာလာအိုကမ္ဘောဒီးယားမလေးပေါ့အဲ့ဒီဟာတွေဆိုပြီးအဲ့နေဆက်တွေမှာရှိတဲ့ခရိုင်တွေပေါ့ပြီးတော့မြို့နယ်တွေပေါ့အဲ့ဒီကသူဟိုတက်ဆိုင်ရာတွေညွန်ကြားတာပေါ့ဒီထဲရနေပြီးတော့ကြားပြီးတော့အဲ့ဒီလူတွေအနေနဲ့ဒီတက်ဆိုင်ရာအဲ့ဒီနေတွေမှာရှိတဲ့ဟိုမှာရဲရဲရှိနေဟလာဒါမှမဟုတ်ကျွန်တော်တို့ခရိုင်ရုံးကကျွန်တော်တို့တောင်ရှိတဲ့လူတွေရှိနေနောက်ပဲစစ်တပ်ရှိနေနောက်ပြီးတော့တက်မာရီဌာနရှိမယ်အဲ့ဒါနဲ့ပေါင်းပြီးတော့နေသက်တရားအဝင်ဆက်တွေကိုသိချာတောင်းကြည့်အဲ့လိုဖမ်းဖို့ရှိဖို့နော်အဲ့လိုမျိုးပေါ့အခုညောင်မြန်မာပြည်အခုထူးချင်းတော့အခုကာလာတော်တင်းမှာတပတ်တည်းမှာ300ကျော်လောက်မိလိုက်တာ哦
ထိုင်းနိုင်ငံမှာကိုဗစ်တတိယလိုင်းကူးစက်မှုမှာနေ့စဉ်လူဦးရေထောင်ထဲချီပြီးကူးစက်နေတယ်လို့သိဆုံးမှုတွေလည်းမြင့်တက်လာနေတာကြောင့်ခိုးဝင်လာသူတွေစီကနေကိုဗစ်ကပ်ရောဂါပိုပါလာမှာကိုထိန်းချုပ်နိုင်ဖို့အတွက်လည်းရည်ရွယ်ပုံရတယ်ဆိုပြီးဦးမင်းဦးကဆိုပါတယ်
အဲ့ဒီကိုယ်နဲ့ဟာဒီမှာခုနကပြောရရောကပါလာမာကိုဆိုရင်လည်းအဲနောက်ပြီးတော့ဒီအမေရိကန်နေသားတဲ့အချိန်မှာလည်းအဲ့ဒီပြဿနာတွေအမေရိကန်မှာအရောကတွေ့ရတာတော့အဲ့ဒီပြဿနာပေါ့နော်ရောကကြီးမဲ့ပြဿနာပေါ့အဲ့ဒီအောက်ကြီးကဟိုကိုဗစ်ဥစ္စာမျိုးဉာဏ်ဆောင်မျိုးကမှလည်းဆိုရင်တာပေါ့လက်ရှိမှာလည်းသူတို့ကအချိန်နေရကပြောမဆိုရင်ကုသနှုန်းနဲ့ပိန်နှုန်းကအရန်ပြင်းတယ်လေဒီရက်ပိုင်းတွေမှာ
တရားမဝင်ဝင်ရောက်လာနေမှုတွေကိုတားဆီးနိုင်ဖို့အတွက်ထိုင်းဆိုရကဒီရက်ပိုင်းမှာပဲဥပဒေသစ်တွေချမှတ်ပြီးအခုမေလထဲမှာပဲစတင်ကျင့်သုံးမယ်လို့ပြောပါတယ်။ချမှတ်လိုက်တဲ့နေဆက်ဆိုင်ရာဥပဒေသစ်ရမြန်မာနိုင်ငံနဲ့နေဆက်ထိုင်းဘက်ခြမ်း10ကီလိုမီတာအတွင်းမှာဖမ်းမိတဲ့မြန်မာနိုင်ငံသားတွေကိုချက်ချင်းနေရပြန်နှင်သွားမှာဖြစ်ပါတယ်။ထိုင်းနိုင်ငံအတွင်းပိုင်း10ကီလိုမီတာထက်ကျော်ပြီးဝင်ရောက်လာသူတွေကိုတော့နေဆက်ရဲတင်နှန်းကျောင်းမှာထိမ့်သိမ်းထားပြီးကိုဗစ်ကပ်ရောဂါပိုးရှိမရှိဆက်လက်စစ်ဆေးပြီးအရေးယူသွားမှာဖြစ်ပါတယ်။ထိုင်းနိုင်ငံကကိုဗစ်ကပ်ရောဂါကြောင့်မြန်မာနိုင်ငံအပါအဝင်ထိုင်းနိုင်ငံနဲ့ထိစပ်နေတဲ့နေဆက်တွေကနေလူဝင်ထွက်အားလုံးကို2020မတ်လတည်းကပိတ်ပင်ထားတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာကိုဗစ်ကပ်ပြီးကူးစက်သူ9000ကျော်ရှိပြီးသေဆုံးသူက286ယောက်ရှိကြောင်းထိုင်းအစိုးရကအတည်ပြုထုတ်ပြန်ထားပါတယ်ရှင်။